ဂျပန်လွတ်တော်အမတ်များသမဂ္ဂဥက္ကဋ္ဌနာဂါဆာဝါမဆာဟာရူးကနေဦးဆောင်ပြီး2010ခုနှစ်ရမွန်မဆီဆီဆုရှင်ဒေါ်ဆိုင်ရောကိုဖိတ်ခေါ်ပြီးတော့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးဂျပန်အောက်လွတ်တော်စည်းဝေးခန့်မှန်းမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။နိုင်ငံဝင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မြန်မာငင်းချမ်းရေးနဲ့တိုင်းဒါရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဂျပန်လွှတ်တော်မှများသမဂ္ဂဥက္ကဋ္ဌနာဂါဆာဝါမဆာဟာရူးကနေ2010ခုနှစ်ရမွန်မဆီဆီဆုရှင်ဒေါ်ဆိုင်ရောကိုဖိတ်ခေါ်ပြီးတော့သတင်းစာရှင်းလင်းပွဲတရကိုနိုဝင်ဘာလ18ရက်နေ့ကဂျပန်အောက်လွှတ်တော်စည်းဝေးခန့်မှန်းမှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာဒေါ်ဆိုင်တော်အနေနဲ့မြန်မာပြည်ငင်းချမ်းရေးလှုပ်ရှားမှုကိစ္စနဲ့စစ်ပြေဒုက္ခတဲ့အရေးကိစ္စတွေကိုတင်ပြဆွေးနွေးသွားတယ်လို့ Non-Profit Organization for Peace Affairs Writer မိုင်းကျော်ဦးက VOA ကိုခုလိုပြောပါတယ်။
မမကြီးရဲ့ငင်းချမ်းရေး process နဲ့ဖြစ်နေတဲ့အနေအထားတွေရောလက်ရှိဒုက္ခတွေနဲ့ပတ်သက်ပြီးကြီးနေတဲ့အနေအထားတွေရဲ့လိုအပ်ချက်တွေရောအကုန်လုံးပေါ့နော်ဂျပန်လာရောက်တင်ကြတာလေငင်းချမ်းရေးဒီမှာရပ်နေတဲ့ဒုက္ခတွေကြီးရလဲဒီနေ့ကိုပြန်လို့မရတဲ့အနေအထားဖြစ်နေတယ်သူတို့ဖြစ်ပေါ့နော်ကျွန်တော်တို့ကြာမီနေတဲ့ဒီနေ့မှာ100ရရောက်တော့မယ်100ရရောက်တော့မှကိုတို့တွေဆက်ပြီးတော့မှဒုက္ခတွေကအိမ်ပြန်နေတဲ့လမ်းမမြင်နိုင်သေးဘူးပေါ့နော်တိုက်ပွဲတွေလည်းတန်ဖြစ်လာတဲ့အပေါ်မှာကျွန်မတို့ဒီဂျပန်အစိုးရကိုသိအောင်ပေါ့နော်နောက်ပြီးတော့မှကျွန်မကိုလည်းရှင်နေတဲ့အချိန်မှာသူတုံနေရတဲ့ခက်ခဲတွေကျွန်မတို့ကဘုရားဟိရလုံးမှာတော့ကြာမိုက်ဆောက်ဆောင်မှုတို့တိုင်းနာဒီလာဒီမှာဒီလုပ်ခဲ့တဲ့အတွေ့အကြုံလေးကိုလည်းဆိုင်ရိုက်ဂျပန်ကိုပြောပြတာ
ဒီသတင်းစာရှင်းလင်းပွဲကိုမြန်မာဒီမိုကရေစီရေးကူညီပေးရေးဂျပန်လွှတ်တော်မှများသမဂ္ဂဥက္ကဋ္ဌနာဂါဆာဝါမဆာဟာရူးကနေဦးဆောင်ပြီးတော့ဂျပန်နိုင်ငံရောက်မြန်မာတိုင်းဒါများနဲ့စုဖွဲ့ထားတဲ့ Non-Profit Organization for Free ဖွဲ့ကနေစုပေါင်းစီစဉ်မှုနဲ့ပြုလုပ်ခဲ့တာပါဂျပန်နိုင်ငံဟာမြန်မာနိုင်ငံကိုအထူးအကူအညီပေးနေတဲ့နိုင်ငံဖြစ်တယ်လို့နောက်မြန်မာနိုင်ငံအတွက်အကူအညီပေးရမှာအယတ္တာလူမှုဖွဲ့စည်းတွေကနေတဆင့်အကူအညီပေးဆောင်သွားဖို့ဆီယမ်မတ်တော်ဆိုင်းရော်ကတိုက်တွန်းပြောကြားသွားတယ်လို့မိုင်းကျော်ဦးကအခုလိုပြောပါတယ်
ပါအခုနာအများကြီးကျွန်တော်တို့မြန်မာနိုင်ငံရောက်နေတဲ့အချိန်မှာအထူးဒီဒီဒုက္ခတွေနဲ့ပတ်သက်ပြီးလူသားချင်းပတ်သက်ပြီးပြည်နေတဲ့ဟာတကယ်များပြည်ရောက်ရောက်ဖို့အတွက်နဲ့အစိုးရလုပ်နေတဲ့ဒီ NPC သွားတာလဲတပိုင်းပေါ့နော်တိုက်ရိုက်ရတာလူမှုဝက်ကြီးတွေကိုပေးမယ်ဆိုရင်ပုံမှန်ခီးရောက်တဲ့အမျိုးတွေကိုဆံမလဲရှင်းကြတာလေ
ဂျပန်လွှတ်တော်မှများတမကဥက္ကဋ္ဌမစ္စတာနာဂါဆာဝါမဆာဟာရူးဟာမြန်မာဒီမိုကရေစီရေးကိုအားပေးသူတယောက်ဖြစ်ပြီးမြန်မာရေးကိုစိတ်ဝင်စားသူတူလို့လဲမိုင်းကျူဦးကပြောပါတယ
်။သူကတော့ဒေါက်ချော့ဒစိုက်ဘာမှကျွန်တော်တိုင်းသားရေးစီရောလေသူတို့အာဏာရလိုက်တဲ့အချိန်မှာသူကပြည်နာရေးဝင်ကြီးတာဝန်ထမ်းဆောင်တယ်ဒီတိုင်းသားရေးတော့အဓိကသူပြောဆိုလှုပ်ရှားတာသို့တော်သူလဲကိုယ်တိုင်ကြည့်တယ်။နောက်ဆီယမ်မာလာပြောတဲ့အတွက်သူနောက်ပြတော့မှသို့တော်မှတင်ပြပြောဆိုတာသူတက်ဖို့အားဖြစ်သွားတာပေါ့နော်။သူကိုယ်တိုင်ကဟိုနေဆက်မှလည်းရောက်ဘူးတယ်ပြည်တွင်းမှလည်းအချိန်ချင်းဝင်ပြီးတော့မှလေးလာတော့အမတ်ကတော့တော်တော်တိတယ်။ကိုယ်တိုင်လည်းတချို့တလီလီဒီတိတာမျိုးတွေရှိပါတယ်။
တိုင်းဒါဒေတာတွေမှာဖြစ်ပေါ်နေတဲ့လက်နက်ကန်ပဋိပက္ခတွေနဲ့နိုင်ငံရေးပြဿနာရတွေဟာဒေတာအတွင်းထွက်တဲ့တရားစာရတွေနဲ့ဆက်ဆံမှုရှိနေတယ်လို့လူမျိုးစုဆိုင်ရာကွေးရေးနဲ့ပတ်သက်လို့တိုင်းဒါတွေနဲ့အစိုးရကြားလွန်ဆွဲပွဲဖြစ်နေတယ်လို့လည်းဒေါ်ဆိုင်ရော်ကနေစာရန်တင်တွင်ထောက်ပြခဲ့ပါတယ်။ဒါအပြင်အစိုးရနဲ့တိုင်းဒါလက်နက်ကန်ဖွဲ့စည်းတွေ့ဆုံဆွေးနွေးရေးကိစ္စရပ်တွေမှာတိကျခိုင်မာတဲ့ကတိကဝတ်နဲ့နိုင်ငံရေးအရတွေ့ဆုံဆွေးနွေးပွဲကျင်းပဖို့သဘောတူညီချက်တွေမရသေးတယ်လို့မြန်မာနိုင်ငံရေးချင်းတွေဟာလည်းပြည်ပခအလွန်ကာလတို့မရောက်ရှိသေးကြောင်းဒေါ်ဆိုင်ရော်ကနေစီဝေးမှာတင်ပြခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့အောက်လွှတ်တော်ဆောက်အုံစီဝေးခန်းမမှာပြုလုပ်ခဲ့တဲ့အခမ်းအနားကိုဂျပန်လွှတ်တော်မှတ်များသမဂ္ဂဥက္ကဋ္ဌနာဂါဆာဝါမဆာဟာရူးအပါအဝင်ဂျပန်နိုင်ငံကြားရေးဌာနကတာဝန်ရှိသူတွေအထက်အောက်လွှတ်တော်မှတ်တွေဂျပန် International Cooperation Agency ကတာဝန်ရှိသူတွေဂျပန်နိုင်ငံရောက်မြန်မာတိုင်းရင်းသားများစုစုပေါင်း100နီးပါးတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။